ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြသူတွေအတွက်မြန်မာအစိုးရကမြေသူမြို့ဝါဖြစ်ကြောင်းထောက်ထားစာအုပ်CI ထုတ်ပြန်နေတဲ့စင်တာတွေကိုမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုချုပ်ဦးဝင်းစိန်တွားရောက်ကြည့်ရှုခဲ့ပါတယ်။CI စာအုပ်လုပ်တဲ့နေရာတွေမှာပွဲစားတွေကဝန်ဆောင်ကအဖြစ်အခကျင်းဝေးအစမတန်ယူနေ ပေးပို့ထားပါတယ်ရှင်
။မြမအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုတ္တမညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းရှင်ဟာအောက်တိုဘာလ3ရက်နေ့ကနေ10ရက်နေ့ထိထိုင်းကိုလာရောက်တဲ့ခီးစဉ်တွင်ထိုင်းနိုင်ငံမှာဖွင့်ထားတဲ့မိသူမိဝါဖြစ်ကြောင်းအထောက်အထား CI စာအုပ်လုပ်ပေးတဲ့စင်တာတွေကိုသွားရောက်ကြည့်ရှုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့ထိုင်းလူ့သမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုလုပ်ခဲ့တာပါဒီဆွေးနွေးမှုတွေမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးကအားနည်းချက်တွေရှိတဲ့အကြောင်းဆွေးနွေးဖြစ်ခဲ့တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ရုံးကအလို့သမားတန်ရာရှိဦးမိုးအောင်ခိုင်ကဆိုပါတယ
်ထိုင်းလူ့သမားဝန်ကြီးဌာနစစ်ရုံးကနေမှကျွန်တော်တွေ့ကြပါတယ်ထိုင်းစင်မှာကျွန်တော်ရဲ့ဘုံမီးဝတ်ရှင်ပေါ့နော်ကျွန်တော်ကြီးတဲ့ပြောပါတယ်ဒါတော့ကျောင်းမြန်မာမြန်မာကိုပို့ပြီးချပါနဲ့ဝါဆော့စာပစ်တော့ဆိုင်းအမီဂေးရှင်းပါလေဆိုင်းဒီယူကြီးပါလေဆိုင်းကျမ်းမာကြီးပါလေကျွန်တော်ကကျွန်တော်တစ်ခုပဲရှိမြန်မာတစ်ခုပဲရှိဟိုဒီဘက်ကဆိုင်းကယူတော့သူ့ကဲမလို့ယူတာကျွန်တော်လာကနေဝါဆော့စာပစ်ရှင်းတဲ့ကျောင်းနိုင်ငံကိုပုံချတော့ကျွန်တော်ပြောပါနဲ့အဲ့လိုပြောတာကျွန်တော်ကဖမ်းပါလို့ကျွန်တော်ပြောပွဲစားတဲ့ဖမ်းဆိုင်းပွဲစားတဲ့ဖမ်းကျွန်တော်ပွဲစားတဲ့ဖမ်းလို့ချင်းဒီကလုံးကနှစ်ဖက်သုံးပါအနည်းငယ်အလားတူရှိတာကြီး။ဒါပေမဲ့အနည်းငယ်များသုံးသည်ဆိုင်းရဖြင့
်ထိုင်းကိုလာရောက်တဲ့ခီးစဉ်အတွင်းညွှန်ကြားရေးမှူးချုပ်ဦးဝင်းရှင်ဟာအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုလည်းတွေ့ဆုံခဲ့ပြီးအခြေအနေတွေကိုမေးမြန်းခဲ့ပြီးတဲ့နောက်ဘန်ကောက်မဟာချိုင်းချင်းမိုင်ဆုံခလာရနောင်းဝဲဆောက်စတဲ့နေရာပေါင်းစုံကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။ CI စခန်းဖွင့်ထားတဲ့နေရာ၉ခုရှိပြီးတခြားနေရာတွေမှာတော့ငွေကြေးအဆမတန်ကောက်ယူတာတွေမတွေ့ရပေမဲ့မဟာဆိုင်စခန်းတင်းနဲ့နှစ်မှာတော့ပွဲစားတွေနဲ့ပြဿနာရှိတာကိုတော့တွေ့ရတယ်လို့ဆိုပါရတယ်။အဲ့ဒီလိုမျိုးဦးဝင်းရှင်လာရောက်နေတဲ့အချိန်မှာပဲထိုင်းနိုင်ငံဘက်ကလည်းမဟာဆိုင်ဒေသက CI စခန်းတွေကိုနေ့စဉ်လိုလိုဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့ပြီးထိုင်းနဲ့မြန်မာပွဲစားတွေကိုဖမ်းဆီးနေတာတွေလည်းရှိနေတာပါ။နိုင်ငံအစိုးရကသတ်မှတ်ထားတဲ့ဈေးနှုန်းအရအလို့သမားတွေပေးရတဲ့နှုံတာကစုစုပေါင်းဘန်းငွေ 2,000 ကျော်သာတက်ခံရမှာဖြစ်ပေမဲ့အခုဆိုရင်ဘန်းငွေ 5,000 ကနေ 9,000 လောက်ထိကုန်ကျနေတာကြောင့်ထိုင်းဝန်ကြီးချုပ်ကလည်းဒီစင်တာတွေမှာပွဲစားတွေကမြန်မာလူသမားတွေကိုအဆမတန်ငွေကြေးတောင်းခံနေရတဲ့ပတ်သက်လို့စုံစမ်းအရေးယူတာတွေကိုလုပ်ဖို့အတွက်ပြောဆိုထားပါတယ်။ CI စခန်းတွင်းကိုထိုင်းစစ်တပ်အပါအဝင်အဖွဲ့ဆောင်ကလာရောက်စစ်ဆေးနေတာနဲ့ပတ်သက်လို့တချို့လူသမားတွေကတော့အမှန်တိုင်းဈေးနှုန်းအများကြီးပေးရတဲ့ကြောင်းပြောပြကြသလိုတချို့ကတော့ရဲရနာပိုင်းတွေကိုကြောက်ရွံ့ပြီးမပြောရကြပဲစိုးရိမ်နေကြတယ်လို့လည်းအလို့သမားတချို့ကတော့ဆိုပါတယ်။မဲဆောက်မျိုးဘက်မှာတော့ CI ထုတ်ပေးတဲ့ယုံနီးမှာကုမ္ပဏီတစ်ခုကလာရောက်ဖွင့်လာပြီးဝန်ဆောင်ပေးကအဖြစ်ဘန်းငွေ300ကောက်ခံနေတာတွေတော့ရှိပြီးမဟာဆိုင်ဒေသလောက်ထိတော့ကောက်ခံတာမျိုးတွေမရှိပေမဲ့ဝင်ငွေနဲ့တဲ့မဲဆောက်လို့နေရာမျိုးမှာလည်းဒီလိုဝန်ဆောင်ကတောင်းတာတွေဟာမဖြစ်သင့်ဘူးလို့လည်းအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်။